မေရိကန်ဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမတော့ဆိုးရယာယီအသုံးစိတ်ကိုတောက်ကြနဲ့ညမတိုင်ခင်တက်တော်ကအတီးပြုတ်ပေးဖို့လိုအပ်ပြီးတက်တော်မှတ်တွေဆုံးဖြတ်ရမယ့်အချိန်ကတိတ်နေကြနေပါပြီ။ Republican အများစုလွှမ်းမိုးတဲ့အောက်တော်ကအတီးပြုတ်ပြီးသားယာယီအသုံးစိတ်ကိုအထက်လွှတ်တော်မှနည်းခွဲဆုံးဖြတ်မှာပါ။အထက်လွှတ်တော်မှ Republican အမှတ်53ရောင်းနဲ့အများစုဖြစ်ပေမဲ့အသုံးစိတ်ဥပဒေကိုအတီးပြုတ်ပေးဖို့ထောက်ခံမယ်60ကျော်ရဖို့လိုအပ်ပြီးဒီမိုကရက်အထက်လွှတ်တော်အမတ်အနည်းဆုံး၈ရောက်ရထောက်ခံမယ်လို့ရနေတာပါ။အခုချိန်တော့ဒီမိုကရက်အမတ်တွေကအစိုးရလုပ်ငန်းရပ်တန့်သွားတာလိုလားနေပုံရတယ်ဆိုပြီးအထက်လွှတ်တော် Republican ခေါင်းဆောင် John Thune ကအထက်လွှတ်တော်မှာဒီကနေ့ပြောပါတယ်။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ဒီမိုကရက်အမတ်တွေအပေးယူ82နှစ်ရံမှာပါဝင်တဲ့အရင်ကတင်ပြခဲ့ပူတဲ့ယာယီ၃ရက်ဥပဒေချမ်းကိုပဲအတည်ပြုဖို့အတွက်အထက်လွှတ်တော်ကိုတောင်းဆိုပါတယ်အစိုးရအသုံးရှိအတည်ပြုပေးတဲ့လုပ်ငန်းဟာပါတီကြီးနှစ်စလုံးနဲ့သက်ဆိုင်တဲ့အလုပ်ပါဒါပေမဲ့ Republican Party ကသူတို့သဘောတူခုတဲ့နဲ့ဆုံးဖြတ်နေပြီး Democrat Party ဝင်တွေရဲ့သဘောထားကိုရယူခြင်းမရှိတဲ့အကြောင်းပြောပါတယ်